မကြသေးခင်ကမှချင်ပါခဲ့တဲ့တိုင်းသားလူမျိုးများညီလာခံကနေမြန်မာနိုင်ငံမှာအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းနိုင်ဖို့အခြေခံဥပဒေအသစ်တစ်ရပ်ကိုရေးဆွဲဖို့တောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်နှစ်ပေါင်း60ကျော်ဖြစ်နေတာနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးကိုရနိုင်ဖို့အတွက်တိုင်းရင်းသားတွေရဲ့တောင်းဆိုချက်ကိုမြန်မာအာဏာပိုင်တွေအနေနဲ့လေးနဲ့ထားတဲ့နဲ့လို့အမေရိကန်နိုင်ငံကမြန်မာရေးလေ့လာသူတွေကသုံးသပ်ကြပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင်။
လက်နက်ကင်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းအများအပြားအပါအဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့နိုင်ငံခြားရောက်တိုင်းရင်းသားတွေမဟာမိတ်အဖွဲ့တွေတက်ရောက်ကြတဲ့အစည်းအဝေးကနေအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုအသွင်ဖွဲ့စည်းဖို့တက်မတော်ကိုလည်းဖက်ဒရယ်ပြည်ထောင်စုတက်မတော်အသွင်ပြောင်းပြီးဒီမိုကရေစီစနစ်နဲ့ရှောက်လန်းဖို့အတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီတောင်းဆိုချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးကိုမပြတ်လည်လာနေတဲ့အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ရက်ကတ်စတက်ကတူကပမခတူဖြစ်တဲ့ဂျိုးဆက်ဆီဗာစတိုင်းရဲ့အမြင်ကိုကြည့်ရအောင်ပ
ါ I think it's the most realistic proposal that has been on the table for all that time but
သူရဲ့တောင်းဆိုချက်ကတကယ်လက်တွေ့ကျတယ်လို့ကျွန်တော်ထင်ပါတယ်ဒါဟာသူတို့တစ်ချိန်လုံးတောင်းဆိုနေတဲ့ကိစ္စပါဒါပေမဲ့မြန်မာဆွေရဘက်ကဒါကိုလက်မခံဘဲဘယ်တော့မှအလျှော်မပေးခဲ့ပါဘူးအများစုဖြစ်တဲ့မြန်မာတွေစိတ်ကြိုက်ရေးဆဲထားတဲ့လမ်းစဉ်နဲ့ပဲဆက်သွားနေပြီလူနည်းစုတိုင်းရင်းသားတွေနဲ့တိုက်ပွဲတွေဆင်နွှဲနေခဲ့ပါတယ်။တကယ်ဆိုရင်သူတို့တောင်းဆိုတာဟာမြန်မာနိုင်ငံကိုစပြီးလွတ်လွတ်လပ်လပ်နဲ့တည်ထောင်ဖို့ကြိုးပမ်းခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းစုကြည်ပေးခဲ့တဲ့ Federal ပြည်ထောင်စုအဖြစ်တည်ဆောက်ဖို့သူတို့တောင်းဆိုတာပါ
။အခုဗိုလ်ချုပ်ချမှတ်ခဲ့တဲ့လမ်းစဉ်အတိုင်းမဖြစ်ခဲ့တဲ့အတွက်တိုင်းရင်းသားတွေနဲ့နှစ်ပေါင်း60ကျော်တိုက်ပွဲတွေဆင်နွှဲနေရပြီးမြန်မာနိုင်ငံမှာငြိမ်းချမ်းမှုမရနိုင်ပဲဖြစ်နေရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံအဖြစ်ထူထောင်ဖို့ကြိုးပမ်းမယ်လို့အခုအစိုးရရဲ့ပြောကြားချက်တွေလက်တွေ့မှာအကောင့်ထဲပေါ်မယ်ဆိုရင်တော့မြန်မာနိုင်ငံထဲမှာတမြေတည်းနေတရေတည်းတောက်တိုင်းရင်းသားညီအစ်ကိုတွေနဲ့ဘာကြောင့်စစ်ပွဲတွေဆင်နွှဲနေရလဲဆိုတာကိုစဉ်းစားဖို့ကောင်းပြီလို့လည်းထောက်ပြပါတယ်။အခုတိုင်းရင်းသားတွေစုပေါင်းပြီးကျင်းပတဲ့အစည်းအဝေးမှာမြန်မာနိုင်ငံအတွက်အမျိုးသားတန်းတူရေးရှိတဲ့ဖက်ဒရယ်ပြည်ထောင်စုအသွင်ဖွဲ့စည်းပြီးဒီမိုကရေစီစနစ်ကိုကျင့်သုံးဖို့တိုင်းရင်းသားတွေဘက်ကအစင်းတဲ့ဖြစ်နေတာကိုပြသခဲ့တာလို့လဲပမောက်ခဆီဗာစတိုင်းကပြောပါတယ်။ဒါအပြင်အခုလိုဒန်းတူညီမျှမှုရှိတဲ့ပြည်ထောင်စုဖွဲ့စည်းနိုင်ဖို့အတွက်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတဲ့ကိစ္စဟာမလွယ်နိုင်တဲ့အတွက်အစ်စ်ရေးဆွဲဖို့တောင်းဆိုတဲ့လို့လဲမြင်ပါတယ်
။ That any change in the 2010 constitution the one they are
2010ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ဖို့ပြောနေကြပါမယ်။ဒါပြည်သူ85ရာခိုင်နှုန်းကလက်ခံမှာပြောင်းလဲနိုင်မှာဖြစ်ပါတယ်။သူတို့အနေနဲ့85ရာခိုင်နှုန်းရဖို့လည်းမလွယ်လောက်ပါဘူး။မြန်မာအများစုရှိတဲ့နေရာမှာတိုင်းရင်းသားတွေရဲ့ဆန္ဒကိုဒီနည်းနဲ့ထုတ်ဖော်လို့ရနိုင်မှာမဟုတ်ဘူးလို့မြင်ပါတယ်။ဒါကြောင့်အစ်စ်ကိုပဲယူဆဖို့တောင်းဆိုတင်တယ်လို့ထင်ပါတယ်
။တိုင်းရင်းသားလူမျိုးများအစည်းအဝေးကနေဗမာဒါမှမဟုတ်မြန်မာပြည်နယ်အစ်စ်ကိုဖွဲ့စည်းဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုချက်အတွက်တိုင်းရင်းသားတွေရဲ့လူလားချက်ကိုဒီမိုကရေစီနီးလမ်းချကြငင်းခုံဆွေးနွေးဖို့အတွက်လိုအပ်တယ်လို့ပြောပေမဲ့ဒါဟာဖြစ်နိုင်ပါတယ်လို့ပမောက်ခဆီဗာစတိုင်းကယူဆပါတယ
် It is very possible if the Burman rulers mainly members of the military who have imposed the last
သူရဲ့တောင်းဆိုချက်ဟာတကယ်ဖြစ်နိုင်ပါတယ်မြန်မာအုပ်ချုပ်သူအများစုဟာစစ်ဘက်ကဖြစ်ပါတယ်သူတို့ကပဲအခုနောက်ဆုံးဖွဲ့စည်းပုံအခြေခံကိုရွေးဆွဲပြီးချမှတ်ထားတာပါသူတို့အနေနဲ့တကယ်ပဲလူနည်းစုတိုင်းရင်းသားတွေရဲ့အတန်ကိုနားထောင်နေတယ်ဆိုရင်တိုင်းရင်းသားတွေရဲ့လူလားချက်အတွက်ဒီမိုကရေစီနိုင်ငံတွေမှာလှုပ်ကြသလိုငင်းခုဆွေးနွေးပြီးအပြေရှားရမှာပ
ါ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဟာအခုဩဂုတ်လကုန်လောက်မှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တွေ့ဆုံဖို့ရှိနေပါတယ်ဒါအပြင် UNFC နဲ့ UN အဖွဲ့ကဦးဆောင်ပြီးဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲဖို့လဲစီစဉ်နေတာမို့ဒီကိစ္စကိုပါဆွေးနွေးဖို့ရှိနေတာပါ